Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019စီဇန်ပါ12ရက်ကြာတာရင်းညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဆမဆုမြတ်မပါရှင်အခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်နေမှာတော့ရင်းညတွေကိုလူမျိုးတော်တက်ဖြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုရဲဆွဆဲခြင်းနဲ့မြန်မာနိုင်ငံပေါ်တရားစွဲထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့နောက်ဆုံးနေ့ဖြစ်နှစ်ပတ်ပြန်လည်လျှောက်လှဲချက်တွေတင်သွင်းနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူမဲ့ဆွဲချက်တွေကိုအောက်လုပ်တော်မှာတရားရေးကော်မတီကတရားဝင်စတင်တင်ပြနေပြီးအစောဆုံးဒီနေ့မဲခွဲဆုံးဖြတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရံနိုင်တဲ့အတူကြီးညာပေးတော့မှာပ
ါ ICJ တရားရုံးမှာမြန်မာနိုင်ငံတရားဆွဲခံနေရတဲ့အမှုမှာတရားဆွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကဒီကနေ့တကြောပြန်လျှောက်လဲချက်ပေးခဲ့ပါတယ်မြန်မာနိုင်ငံဘက်ကမနေ့ကတင်ပြခဲ့ချက်တွေကိုအထောက်အထားတွေနဲ့ပြန်လည်ခြေပခဲ့ကြတာပ
ါ How can anyonePossibly expect the Tatmadaw to hold itself accountable.
အခုလိုမြန်မာနိုင်ငံဘက်ကရှောင်လဲချက်တွေကိုပြန်လဲခြေပခဲ့တယ်လို့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချက်ချဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကရှောက်ထားသွားကြပါတယ်။ဒီအကြောင်းတွေကိုမကြာခင်ကြားရပါမယ်။အခုလိုရှောက်ထားချက်တွေပေါ်ဥပဒေကြောင်းကသုံးသက်ချက်ကိုလည်းတင်ပြပေးပါမယ်ရှင်။ဒါနဲ့တစ်ချက်ချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံကိုဒုက္ခတဲ့တချို့ပြန်လာကြလို့သူတို့ပြန်လာရတဲ့အကြောင်းအရင်းကိုလည်းတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းကြရင်လည်းအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကအကြီးညာပေးကြပါမယ်ရှင်
။ရင်းရဲကိုလူမျိုးတုံးတက်ပြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုတဲ့ဆက်ဆွဲခြင်းနဲ့မြန်မာနိုင်ငံပေါ်တရားဆွဲဆိုထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့နောက်ဆုံးနေ့ဖြစ်နှစ်ပတ်ပြန်လည်လျှောက်လှဲချက်တွေတင်ဆက်ကြပါရစေ။ ICJ မှာတရားလိုလို့တရားဆွဲခဲ့တဲ့ကမ္ဘာနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရိုဟင်ဂျာတွေပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းရှောက်လဲခဲ့ကြတာပါ
။ Madam Agent, your silence said far more than your words.
ခုခံချိပါမဲ့မြန်မာဘက်ကကိုယ်စားအဖွဲ့ကိုဥဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်အနေနဲ့မနေ့ကရှောက်လဲချက်ပေးခဲ့ရမှာရိုဟင်ဂျာတွေပေါ်ကျူးလွန်တာတွေကိုငြင်းဆန်ခဲ့တာမရှိချောင်းလဲကမ္ဘာနိုင်ငံဘက်ကအကျိုးဆောင်ရှင်နေဖီလစ်ဆန်စ်ကဒီကနေ့ရှောက်လဲချက်ပေးရမှာတင်ပြသွားခဲ့တာပါဒီအတွက်လဲရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်ဖို့ရည်ချက်ရှိခဲ့ကြောင်းနဲ့အခြေအနေကိုဟန်တားနိုင်ဖို့အရေးပေါ်စီမံနေလိုအပ်နေတဲ့အကြောင်းလဲပြောဆိုသွားကြပါတယ်ဒီကနေ့ကျန်းမာပွဲဒုတိယပိုင်းဖြစ်မြန်မာနိုင်ငံဘက်ကရှောက်လဲရမှာတော့ဒီခိုင်ပြင်းတဲ့ဘက်ကဖြစ်ပွားခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေဟာလူမျိုးတုံးတက်ပြတ်မှုမရောက်တဲ့အကြောင်းမနေ့ကလည်း ICJ မှာရှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်နဲ့အကျိုးဆောင်ရှင်တွေကဆွဆွဲချက်တွေကိုတုံ့ပြန်ခြေပါသွားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရွန်ဂျာဆွဲအဖွဲ့ကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရွန်ဂျာမွတ်စလင်အများပြားတည်ဆုံပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီဖျက်ဖြေးခဲ့ရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကလမကတာဝန်ရှိသူတွေပါဝင်နိုင်ငံတကာအသံဝဲနဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြသလိုအခုနောက်ဆုံး ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူဖို့အထိကြိုးပမ်းလာကြတာပါရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာတာဝန်ရှိသူတွေကတော့လူခွင့်ရေးချုပ်ပေါမှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေဖော်ထုတ်ဖို့ကြိုးစားနေကြတယ်နဲ့အရေးယူတာတွေရှိတယ်ဆိုပြီးတုံ့ပြန်ထားကြပါတယ်
နယ်သာလန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနေ့ကတောက်ကြနေမှာတော့နယ်သာလန်ပါလီမန်ကိုသွားရောက်มาဖြစ်ပါတယ်မြန်မာနိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာအဲ့မှာ The Tweet Kimmer လို့ခေါ်တဲ့နယ်သာလန်အောက်လွတ်တော်ကပါလီမန်အမတ်ကြီးနဲ့တွေ့ဆုံมาဖြစ်ပါတယ်လူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖို့အတွက်ဒေါက်တာဆန်းစုကြည်ဟာနယ်သာလန်နိုင်ငံ The Hague မြို့ကိုရောက်ရှိနေရလဲဖြစ်ပါတယ်နယ်သာလန်အောက်လွတ်တော်နိုင်ငံသားရေးကော်မတီအနေနဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့မြန်မာနိုင်ငံတွင်းကအခြေအနေနဲ့ပတ်သက်ပြီးတော့တကပိတ်ဆွေးနွေးပြောဆိုသွားမှာဖြစ်ပါတယ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာအဖွဲ့ဟာမနေ့ကတော့ PP ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာဘက်ကမြန်မာနိုင်ငံပေါ်တရားစွဲဆိုထားတာတွေကိုခြေပလျှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံအနေနဲ့လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့ခြင်းမရှိဘူးလို့ထွက်ဆိုခဲ့ပြီးဒီကနေ့မှလည်းဒုတိယကြော့အနေနဲ့အပိတ်လျှောက်လဲချက်တင်ပြသွားဖို့ရှိပါတယ်ဂမ်ဘီယာဘက်ကမြန်မာနိုင်ငံပေါ်တရားစွဲထားတာကိုတော့နယ်ဇီလန်ကထောက်ခံထားတာဖြစ်ပါတယ်ခင်ဗျာ
ICC နိုင်ငံကရာဇဝတ်ဆိုင်ရာခုံရုံးပေါ်ဝေဖန်နေတဲ့အမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးပြန်ကောင်းလာဖို့မျှော်လင့်တဲ့အကြောင်း ICC ဥက္ကဋ္ဌကပြောလိုက်ပါတယ်ဒုတိယကမ္ဘာစစ်တွင်းနာဇီတွေကျူးလွန်ခဲ့တဲ့ဆေးရုံမှုတွေကိုကြားနာဆစ်ဆဲခဲ့တဲ့ညင်ဝင်းဘက်ခုံရုံးရဝန္ဒာနဲ့ယူဂိုစလာဗီးယားနိုင်ငံတွေကကျူးလွန်မှုတွေနဲ့ပတ်သက်လို့မကြသေးရင်ကကြားနာမှုတွေမှာ ပါဝင်ခဲ့ဘူးရဲ့ခံကဏ္ဍကိုအမေရိကန်ဆူရအနေနဲ့အမတ်ရကိုလည်းတရားသူကြီးချီလီအိုဘိုအိုဆူကြီးက VOA နဲ့မင်းမြန်ကမ်းမှာပြောဆိုသွားခဲ့တာပါ ICC ရဲ့ဆောင်ရွက်မှုတွေကိုအမေရိကန်ပြည်သူအများကြီးကလက်ခံခဲ့ရတယ်လို့အတိတ်မှာအမေရိကန်ပြည်သူဆူကဆောင်ရွက်ခဲ့ဘူးရဲ့ကြိုးပမ်းမှုတွေကိုအခုခါအမေရိကန်ဆူရကအလေးထားရမယ့်အခြေတန်နေပြီလို့လည်းပြောဆိုသွားပါတယ်1998ခုနှစ်မှာ ICC ကိုဖွဲ့စည်းခဲ့တဲ့ရောမစာချုပ်ကိုလက်ခံတည်ပြုထားတဲ့အမေရိကန်ကတော့မချသေးရင်တော့ပဲတရားရုံးရဲ့ကြိုးပမ်းမှုတွေကိုကန့်ကွက်နေတာပါ။ဒါမှမဟုတ်ဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရှင်နေဂျေစကိုလောကလည်းအမေရိကန်ရှင်နေတဲ့တရားရေးဌာနရှင်နေတွေဘာသာရေးနဲ့လက်ခွင့်လှုပ်ရှားမှုဥပဒေကြိုးဆောင်ဖွဲ့ကကိုယ်စီရင်နဲ့အတူ ICC ကိုတွားရောက်ခဲ့ပြီး2003ခုနှစ်ကနေ2014ခုနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်ဘက်ကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စုံစမ်းနေတာတွေကိုဟန်တားဖို့လည်းကြိုးပမ်းခဲ့ကြပါတယ်။သမရရှင်နေစကူလောကတော့အမေရိကန်တရရဲ့တရကောင်းတွေဟာလက်လက်နဲ့သာအတက်ခက်ခံရရုံသာမကဥပဒေကြောင်းအရာပါအရေးယူခံမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရဲဆိုပြီးတော့လေ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ ICC ဥက္ကဋ္ဌကတော့အမေရိကန်ရဲ့ပြင်းထန်တဲ့သဘောထားတွေပေါ်အားအသိမြင့်ရဲ့အကြောင်းနဲ့အမေရိကန်ရဲ့တရားရေးစနစ်မှာတိကျလွတ်လပ်မှုရှိတာကိုလည်းထောက်ပြပြောဆိုသွားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်အပေါ်အရေးယူမဲ့ဆွဲချက်တွေကိုအောက်လွှတ်တော်မှာတရားရေးကော်မတီကတင်ပြနေပြီးတော့အစောဆုံးဒီနေ့မဲခွဲဆုံးဖြတ်ဖို့လည်းရှိနေပါတယ်ဒီဘက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအရေးယူဖို့စီစဉ်နေချိန်မှာပဲသမ္မတထရမ့်ကတော့နိုင်ငံရေးရွေးချယ်နဲ့လုံနေတဲ့လောရတာဖြစ်ပြီးအထောက်အထားခိုင်ခိုင်မာမာမရှိကြောင်းလည်းပြောဆိုထားပါတယ်။သမ္မတဘော်အရေးယူအပြစ်ပေးနိုင်မဲ့ဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်တရားရေးကော်မတီမှာဗိုလ်တူနေ့ကတော့အခြေတင်ဆွေးနွေးခဲ့ကြပါတယ်။အဲဒီဆွဲချက်ထဲမှာတော့သမ္မတထရမ့်ဟာပြည်ပနိုင်ငံဆိုရဖြစ်တဲ့ယူကရိန်းဆိုရကိုလာမယ့်2020အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့အတွက်အကူအညီတောင်းပြီးအာဏာလွဲသုံးစားလုပ်ခဲ့တယ်လို့သူရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လွှတ်တော်မတ်တွေကစင့်ခေါ်တာကိုလစ်လျူရှိဖို့အတွက်သူရဲ့ဆိုရအဖွဲ့ကိုညင်ကြားပြီးတော့လွှတ်တော်ရဲ့လုံဆောင်ချက်တွေကိုအနောက်ရှက်ပေးခဲ့တယ်လို့ဆိုထားပါတယ်။တရားစွဲမဲ့ချက်တွေနဲ့ပတ်သက်လို့တရားရေးကော်မတီအနေနဲ့မဲမခွဲခင်မှာအခြေတင်ဆွေးနွေးမှုတွေကိုဆက်လုပ်သွားဖို့လည်းရှိပါတယ်။သမ္မတထရမ့်ကတော့သူ့အနေနဲ့တစုံတရာအမှားရဲလုပ်ထားတာမရှိဘူးဆိုပြီးတော့အငြင်းဆိုထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမိတ်ဆက်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှာမစ်ဆိုင်းတုံးစမ်းသပ်မှုတွေကိုအမေရိကန်ကဝေဖန်တဲ့လို့ရဟာရန်လိုတဲ့လို့ရဖြစ်နေမြောက်ကိုရီးယားကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးညှိနှိုင်းမှုတွေမပြည့်အောင်အမေရိကန်ဆိုရဘက်ကလုံနိုင်မဲ့ခွင့်လန်းဆုံးရှုံးသွားနိုင်တဲ့အကြောင်းလဲမြောက်ကိုရီးယားကတတိပြေပြောဆိုလိုက်ကြပါ။အမေရိကန်ဘက်ကဒီနှစ်ကုန်မှာနောက်ဆုံးထားကမ်းလှမ်းချက်တည်ပြဖို့တောင်းဆိုထားတဲ့ပေါ်ပြက်ပြက်သားသားဆုံးဖြတ်ချက်ချနိုင်အောင်အထောက်အကူဖြစ်စေမယ့်အမေရိကန်ရဲ့မိုင်မဲတဲ့မှတ်ချက်ဖြစ်နေတယ်။မြောက်ကိုရီးယားနိုင်ငံကြီးဌာနတာဝန်ရှိသူတယောက်ကိုကိုကားပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းတုံးတွေစက်တိုက်ဆူဆူဆန်းသပ်မှုတွေကြောင့်အမေရိကန်နဲ့ဆွေးနွေးနိုင်မဲ့ခွင့်လန်းရောပါလာမဲ့အန်ဒီရရှိရဲ့ကြောင့်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကယ်လီကပ်ကလွန်ညွန့်ရေးကောင်စီမှာမနေ့တုန်းကပဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကဒီနေ့ထဲပထင်းတဲ့မစ်ဆိုင်းတုံးအများအပြားစမ်းသပ်ခဲ့တာရှိခဲ့တဲ့ကြောင်းနဲ့စမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးတွေဟာဘလောက်ကွာဝေးဖို့ပဲရရောက်ဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေသလိုကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။မစ်ဆိုင်းတုံးစမ်းသပ်မှုတွေဟာအနာဂတ်မှာပြဿနာဖြစ်ရှင်းအခွင့်အလမ်းတွေကိုရောပါနိုင်တဲ့အန္တရာယ်ရှိတဲ့ကြောင်းလည်းအမေရိကန်သံတမန်ကြီးကသတိပေးပြောဆိုခဲ့တာပါ။
ဗြိတိန်နိုင်ငံမှာတော့အထွေထွေရွေးကောက်ပွဲကိုဒီနေ့မှာချင်းပါနေပြီးတော့ဗြိတိန်နိုင်ငံသားတွေလည်းမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကနေ2016လူမှုဆန္ဒခံယူပွဲမှာသဘောတူထားတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးတော့အချိန်တော်ကြာဆောင်ဆိုင်နေတဲ့ဆုံးဖြတ်ချက်လည်းထွက်ပေါ်လာနိုင်ပွဲရှိပါတယ်။ဝန်ကြီးချုပ် Boris Johnson ကတော့မဲဆွယ်စည်းရုံးရေးအတွင်းမှာ EU ကနေဗြိတိန်နှုတ်ထွက်ရေးအပြီးသတ်ဆောင်ရွက်ဖို့ကိုအလေးပေးပြီးတော့မဲဆွယ်ခဲ့ပါတယ်။ဒီကွန်ဆာဗေးတီဗ်ပါတီအနေနဲ့ပါလီမန်မှာအမတ်နေရာအများစုရခဲ့မယ်ဆိုရင် Brexit နဲ့ပတ်သက်ပြီးတော့အရင်ပဲချခံထားတဲ့အစီအစဉ်ကိုဖြစ်အောင်လုပ်ခွင့်ရမှာဖြစ်ပြီးတော့ January 31ရက်နေ့မှာ EU ကနေပြည်တွင်းခွဲထွက်ဖို့ကိစ္စကိုလုပ်မှာဖြစ်တယ်လို့ပြောပါရယ်အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့တကယ်လို့သူ့အနေနဲ့အနိုင်ရခဲ့မယ်ဆိုရင်တော့ပြည်သူတွေအနေနဲ့ဥရောပသမဂ္ဂကနေခွဲထွက်မလားဒါမှမဟုတ်နေမလားဆိုတာကိုဆုံးဖြတ်နိုင်မှုအတွက်လူမှုဆန္ဒခံယူပွဲအသစ်ကိုလှုပ်သွားမယ်ဆိုပြီးတော့ပြောပါရယ်ဒီနေ့ရွေးကောက်ပွဲမတိုင်ခင်လူမှုစစ်တမ်းတွေမှာတော့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party အနိုင်ရနိုင်ခြေရှိတယ်လို့ဖော်ပြနေကြပြီမဲ့ရွေးကောက်ပွဲဒီလအချိန်မှာတော့ပို့ပြီးတော့အချိန်နဲ့ဖြစ်လာနေပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံမှာတရင်ကနေတော့ငါပြီးအောင်ပောက်ကွဲမှုအတွင်းတည်ဆုံသွားတဲ့လူ၈ယောက်ရဲ့အလောင်းတွေကိုတည်ယူဖို့မနက်ပံတောက်ချန်နေမှာအဖွဲ့အဖွဲ့ဆီလုံးမဲ့အကြောင်းတာဝန်ရှိသူတွေကပြောပါရဲ့အလောင်းတွေကိုပြန်တည်ဖို့အရေးပေါ်ရှာဖွေခဲ့စေပြီးဆီလုံးမဲ့အစီအစဉ်ကိုတော့မီးအောင်ပောက်ကွဲနိုင်တဲ့အန်ဒီရှိနေသေးတာကြောင့်အာဏာပိုင်တွေဆိုင်းငံ့ထားတာပါနယူးဇီလန်နိုင်ငံကငရင်ဆောင်ကြည့်လေးလာရေးအေဂျင်စီကကြမ်းကျင်သူတွေကတော့နောက်ကျင်မီးအောင်ပောက်ကွဲနိုင်တဲ့အလားအလာ40ကနေ60ရာခိုင်နှုန်းထိရှိနေစေဖြစ်တဲ့အကြောင်းသတိပေးထားပါတယ်လက်တလုံးမှာလည်းမီးအောင်အဝါကနေအစိတ်တင်တန်းငွေတွေဆက်လက်ထွက်ပေါ်နေပြီးကျုံးပေါ်မှာလည်းအစ်စ်တက်တဲ့ပြာမုံနေနဲ့ဖုံးလွှမ်းနေတာပါမီးအောင်ပောက်ကွဲမှုတွင်ကယ်ဆယ်ပြီးဆေးရုံတင်ထားတဲ့ထဏ်ရသူတွေကနှစ်ဦးမနေ့တုန်းကပဲထပ်မံတည်ဆုံးသွားတဲ့အတွက်တည်ဆုံးသူရေအတွက်စုစုပေါင်းအခုဆိုရင်10ယောက်ထိရှိနေပါပြီအသက်မသေးလွတ်မြောက်လာသူတွေကအနည်းဆုံး28ယောက်ဟာလည်းခန္ဓာကိုယ်ရဲ့80ရာခိုင်နှုန်းကျော်မီးလောင်ဒဏ်ရာရခဲ့ကြပြီး22ယောက်ရဲ့ဒဏ်ရာတွေကပြင်းထန်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
အိန္ဒိယနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့နိုင်ငံရှေ့မြောက်ပိုင်းမှာဆန္ဒပြတာတွေအကြမ်းဖက်တဲ့တီဖြစ်လာနေတာကိုထိန်းချုပ်နိုင်ဖို့အိန္ဒိယအစိုးရကလုံခြုံရေးတပ်ဖွဲ့ဝင်ထောင်ထဲချီပြီးတော့အာတန်ပြည်နယ်ကိုဆေးလွှတ်လိုက်ပါတယ်။အဲဒီဥပဒေကြမ်းကအိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကမွတ်စလင်မဟုတ်တဲ့သူတွေကိုနိုင်ငံသားဖြစ်စေဖို့ပို့ပြီးတော့လွယ်ကူစေမှာဖြစ်ပါတယ်။အာဇံပြည်နယ်မြို့တော်ကော်ဒီနဲ့ဒီပြည်နယ်တော်ဝန်ကဒေါသထွက်နေကြတဲ့ဆန္ဒပြတဲ့သူတွေဟာညမထွက်ရအမိန့်ကိုဖီဆန်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုကားတွေတာယာတွေကိုလည်းမိရှုခဲ့ကြပါတယ်။အဲဒီလူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနောက်ပိုင်းမှာလူစုခွဲပြီးတော့နှိမ်နှင်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာအာဏာရ BJP ပါတီဝင်တွေရဲ့နေအိမ်တွေကိုလည်းတိုက်ခိုက်ခဲ့ကြပါတယ်။နိုင်ငံသားဖြစ်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအိန္ဒိယပါလီမန်ရဲ့အထက်လွှတ်တော်ကဗဟုနည်းမှာအတည်ပြုခဲ့တာဖြစ်ပြီးတော့ဝေဖန်သူတွေကတော့ဒီဥပဒေကြမ်းကြောင့်အိန္ဒိယနိုင်ငံတွေကရှေ့ပြောင်းချေချနေထိုင်သူတွေဟာအာတန်ပြည်နယ်နဲ့ခြားရှေ့မြောက်ပိုင်းကဖြစ်နေတွေကိုဝင်ရောက်လာပြီးတော့အိန္ဒိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဝိုင်းပယ်ခံရတာမျိုးဖြစ်လာနိုင်ပြီးဒါကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားရဲ့အစိုးရရဲ့ညီမန်းချက်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒေါက်တာရှင်များရှင်။ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်ဒီကနေ့တော့နှစ်ဖက်လုံးတကြော့ပြန်လျှောက်လဲချက်ပေးကြရတဲ့နေ့ဖြစ်ပါတယ်။မနေ့အစောပိုင်းကတော့ဂမ်ဘီယာနိုင်ငံကလျှောက်ထားတင်ပြပြီးသွားပါပြီ။ဒီကနေ့ကနေပြည်နိုင်ငံဘက်ကတင်ပြလျှောက်ထွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကဒီမြန်မာနိုင်ငံရဲ့လျှောက်လဲချက်တွေကိုပြန်လည်ခြေပခဲ့ကြသလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချက်ချဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကလျှောက်ထားသွားခဲ့ကြပါတယ်မြန်မာနိုင်ငံဘက်ကမနေ့တုန်းကလျှောက်ထားချက်တွေကိုပြန်လည်ကိုးကားပြီးတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့တယ်ဆိုတာမြန်မာဘက်ကမခြေပနိုင်ခဲ့ဘူးလို့ဂမ်ဘီယာဘက်ကဥပဒေပညာရှင်တယောက်ဖြစ်တဲ့မစ္စတာပေါ်ရိုက်ကလာကအခုလိုထပ်ပြောသွားပါတယ်
How can anyone possibly expect the Tatmadaw to hold itself accountable for genocidal acts against the Rohingya when
several Kalwayu Sijo Bojo Muji Myaw Lai Pa Win Sitat Ji Ke 6 Ugu Lu Myo Tong Tat Phya Mu Swae Che Tin Myo Yee Yu Bu So Myo Kulat Tamaka Chet Le Sha Phu Yi Phwe Ga Tin Pya Tha Le Chi Ma ရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုကိုတတ်မတော်ကိုယ်တိုင်စုံစမ်းစစ်ဆေးအရေးယူဖို့ဆိုတာဘယ်လိုမျှော်လင့်လို့ရပါမလဲ
။ဂမ်ဘီယာနိုင်ငံဘက်ကမစ္စတာရိုက်ကလာအပါအဝင်ဥပဒေပညာရှင်၃ယောက်ကဒီအချက်အလက်တွေနဲ့ပြန်လည်တင်ပြလျှောက်ထားသွားခဲ့ကြတာဖြစ်ပါတယ်။ ICJ မှာအခုမှုကိစ္စစီရင်ပိုင်ခွင့်ရှိသလားလို့မင်းကမြန်မာနိုင်ငံဘက်ကဒီမေးခွန်းထုတ်သွားတဲ့အချက်ကိုတော့ပါမောက်ခအပြဲဒါရှောင်းကပြန်လည်ခြေပတင်ပြပါရတယ်။တခါပါမောက်ခရှေ့နေကြီးဖီလစ်စ်ဒန့်ကလည်းgenocide ဒီလူမျိုးတုံးတပ်ဖြတ်မှုဖြစ်နိုင်ခြေရှိတယ်ဆိုရင်တော့မှတရားစွဲလို့ရတယ်ဆိုတဲ့အချက်ကိုထောက်ပြပြီးတော့မှလျှောက်ထားသွားပါတယ်ဒီကနေ့ဂမ်ဘီယာဘက်ကတကြောပြန်လျှောက်ထားချက်တွေကိုချိန်ရအဓိကကဒီရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးနိုင်မဲ့ဆောင်ရွက်ချက်တွေကိုတရားရုံးကနေချမှတ်ပေးဖို့လိုအပ်တယ်ဆိုတာကိုဥပဒေပညာရှင်တွေဘက်ကအချက်အလက်တွေနဲ့ပို့ပြီးတော့ခိုင်မာအောင်လို့တင်ပြသွားခဲ့ကြတာဖြစ်ပါတယ်ဥပဒေပညာရှင်မစ္စတာရိုက်ကလကကာကွယ်တားဆီးရေးဆောင်ရွက်ချက်တွေအရေးပေါ်လိုအပ်နေတယ်လို့ခုလိုပြောသွားပါတယ
် Indeed as we have seen this morning Myanmar either admits or fails to deny what the extensive evidence we submitted makes perfectly clear
ဒီနေ့ကဘက်ကတင်ပြထားတဲ့အငြင်းရှိမှုတွေကိုကာကွယ်တားဆီးဖို့ကြားပြအရေးပေါ်အစီအမံတရအရေးကြီးကြီးလိုအပ်နေတယ်ဆိုတာကိုကျွန်တော်အင်တာနက်ရုံးကတင်ပြခဲ့ပြီးပါပြီဇာတ်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကဒါကိုမနေ့တုန်းကဘာမှခုခံပြောဆိုနိုင်တာမရှိပါဘူး မြန်မာနိုင်ငံမှာလူမျိုးတုံးသက်ပြတ်မှုစစ်ဆော်မှုတွေရှိနေတော့မယ်ဆိုတာကိုကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့ကဒီကုန်းချုပ်ပြောထားပါတယ်။ဒါကမြန်မာနိုင်ငံဘက်ကခိုင်ခိုင်မာမာအထောက်အထားနဲ့ညှင်းထားတာလည်းမရှိပါဘူး။ဒါကြောင့်မလို့လူမျိုးတုံးသက်ပြတ်မှုတားဆီးရေးနိုင်ငံတကာစာချုပ်အဖွဲ့ဝင်ဖြစ်တဲ့ဂမ်ဘီယာနိုင်ငံရဲ့တင်ပြချက်အတိုင်းအနေရှိမှုအပေါ်တားဆီးပြီးဖို့ကြားပြတ်အရေးပေါ်ဆောင်ရွက်ချက်တည်းရလိုအပ်နေပါတယ်။
ဒါကတော့ဒီဂမ်ဘီယာနိုင်ငံဘက်ကတကြောပြန်လျှောက်ထားချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီမြန်မာစံတော်ချိန်ည10နာရီမှာတကြောပြန်တင်ပြလျှောက်ထားရမှာဖြစ်ပါတယ်။ဆိုတော့အခုချိန်ထိတရားရုံးမှာတင်ပြသွားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဥပဒေပညာရှင်ဦးအောင်ထုနဲ့အခုဓာတ်ရိုက်ဆွေးနွေးပါမယ်။ဦးအောင်ထုလိုင်းပေါ်မှာရှိနေပြီထင်ပါတယ်ရှင်။ဦးအောင်ထုကြားပါလားရှင်
။ဟုတ်ကဲ့ကြားပါတယ်
။ဟုတ်ကဲ့ပါဦးမင်္ဂလာပါရှင်။ဆိုလူမျိုးတုံးတက်ဖြတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ဒီမြန်မာဘက်ကပြောထားတဲ့အချက်ထဲမှာအချက်ပေါ့နော်နောက်တစ်ခါဒီ ICJ မှာအခုအမှုကိုစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်နဲ့အရေးပေါ်ဆောင်ရွက်မှုတွေမချတင်ဘူးဆိုတဲ့အချက်၃ချက်ကိုဂမ်ဘီယာဘက်ကဒီနေ့အဓိကပြောသွားပါတယ်ဆိုတော့ဂမ်ဘီယာနိုင်ငံဘက်ကခြေပသွားတဲ့ဘဲချက်တွေကထူးခြားတယ်မြန်မာဘက်ကနေပြီးတော့ပြန်ပြီးတော့ခြေပဖို့ခက်တယ်လို့ဥအောင်ထူမြင်ပါလဲရှင
်ဟိုဒီလိုပြပရမဟုစုအဓိကထားပြီးတင်ပြသွားတာကတော့ဒီဂမ်ဘီယာဘက်ကတင်ပြတဲ့မြေပြင်ပေါ်မှာဖြစ်တဲ့အချက်တွေဒီတနည်းအားဖြင့်မြန်မာစစ်ကောင်းဆောင်ကြီးမြန်မာစစ်တပ်ကရင်ဂျာတွေကိုဆန့်ကျင်ကျူးလွန်သွားတဲ့အချက်တွေအသေးစိတ်ပေါ်ပြခင်ဗျာကလေးအတော်နေကလေးတွေကိုမျိုးဝင်နေတိတ်ချတာမရင်းကျင်တာအကုန်လုံးပေါ့ဒီချို့တာဒါတွေဟာမဟုတ်ဘူးလို့မြန်မာဘက်ကညင်းမတော်ဘူးဒါတို့ကအဓိကအဲ့လိုသွားတယ်အဓိကညင်းပွားတာတော့ genocide intent ပေါ့ဘုလူမျိုးလုံးတပ်ဖြတ်မှုကိုရွေကျက်နဲ့ကျူးလွန်တာလေဆိုတဲ့အချက်ကိုအဲရွေကျက်ကိုသူကမြန်မာဘက်ကခုခံချိပါသွားတယ်ညင်းဆိုသွားတယ်ဒါရွေကျက်နဲ့ကျူးလွန်တာမဟုတ်ဘူးသူတို့ဂမ်ဘီယာဘက်ကပြန်ချိပါတာတော့ရွေကျက်ဆိုတာဘာကိုကြည့်ပြောပြောလို့ရလဲဆိုတော့မြေပြင်ပေါ်မှာဖြစ်တဲ့အချက်လက်တွေညင်းလို့များတဲ့အချက်လက်တွေမြန်မာဘက်ကတင်ပြရတဲ့ဘယ်သူကမှညင်းမတော်ဘူးအဲ့ဒီအချက်လက်တွေဟာရွေကျက်ကိုပေါ်ဆောင်ရောက်တယ်သူတို့ကသူ့ဘောင်ချက်ခွန်းချက်တင်ပြသွားတယ်တစ်ချက်ကပါလဲဆိုတော့မြန်မာစစ်တပ်ကအင်မတန်အင်အားကြီးမားတဲ့တပ်ကိုအသုံးပြုပြီးတော့မှရူရင်းကြတွေကိုဆက်ပြတ်တက်ခဲ့တယ်ဒုတိယချက်က organized nature ပေါ့အမှတ်တမဲ့ဖြစ်တာမဟုတ်ဘူးတနည်းကြောင့်စုစည်းပြီးတော့မှအင်အားသုံးပြီးတော့ဖြည့်စီတာဖြစ်တယ်တတိယချက်ကပါလဲဆိုတော့ဟိုမြန်မာဘက်ကလုံးဝညင်မတော်ဘူးအဲ့ဒါပါဆို sexual violence ပေါ့မျိုးသမီးတွေကလာဒီလိမ်မင်းဆရာကျူးလွန်မှုတွေပြုတယ်။ဒါမျိုးသမီးတကြားလေးကိုဓာတ်ရီထိုးသွင်းနေတာ။အဲ့ဒါရင်းနဲ့ပတ်သက်ပြီးတော့ဟို creative operation emission တို့တဲ့အဲမှာရေးဆွဲကျူးလွန်သွားတယ်။ဒါမငင်းနိုင်တဲ့အချက်တွေဖြစ်တယ်။ဒါကရီရွေချက်ကိုကြားတယ်။နောက်ချက်ကပါလဲဆိုတော့ ranger ယူဆက်နေပြီးတော့မှသေးသေးနဲ့စော်ကားတဲ့လူမျိုးခွဲခြားတဲ့ဟာလားဟိုလူအဖွဲ့ကြီးအပြင်ကိုထုတ်တဲ့အပြောအဆိုမျိုးကြီးတောက်လျှောက်လုပ်ခဲ့တာဖြစ်တယ်။ဒါရီရွေးချယ်ဖို့ကြရတယ်။နံပါတ်5ချက်ကပါလဲဆိုတော့ဒီခွဲခြားတဲ့စီမံချက်တွေပါ။ discriminatory plan လို့ပြောနေပါလေ။ခွဲခြားစီမံချက်တွေမူဝါဒတွေဥပမာပြောမယ်ဆိုရင်နိုင်ငံဟိုပေါ့နိုင်ငံသားဥပဒေရနိုင်ငံသားပြည်ခွင့်တော့မရှိဘူး။လူညာကလေးတွေကမွေးတဲ့ဥကမွေးစင်းရောက်အောင်တည်နေရှိတယ်။ဒါရီရွေးချယ်တည်နေလို့နေဖြစ်တယ်။နံပါတ်6ချက်ကပါလဲဆိုတော့ဒီအစိုးရဟာလူလူကြားထဲမှာလူငယ်ဆန့်ကျင်မုန်းကြီးထွန်းချုံနော်ဒါအဲ့လိုဖြစ်နေဒါသိရတာနဲ့မှမသိကြအောင်ဆောင်နေတယ်ဒါနံပါတ်6ချက်ဖြစ်တယ်နံပါတ်9ချက်ကပါလဲဆိုတော့ဒီစစ်တပ်ရဲ့ဟာလားဘယ်စီပိုင်းပုံများအရေးမြင်လဲဘယ်သူနဲ့စစ်တာမရှိဘူးအရေးဥရာမရှိဘူးကြားသေးဘူးနိုင်ငံတကာတူခွင့်ဥပဒေပြီးတော့နိုင်ငံတကာဇာတိစံတော်တော်ဥပဒေနဲ့ရေးထူကြနိုင်တယ်မှန်နေရတယ်ဘာမှအရေးမြင်ကြဘူးရေးဝပြက်ကွက်တယ်ဒီကုနေချက်ပေါင်းလိုက်လို့ရှိရင်ဒါရည်ရွယ်ချက်နဲ့ကျူးလွန်နေဆိုတာသင်ရှားရလို့အဓိကတော့တကယ်ရည်ရွယ်ပိုင်းပါ။နောက်ချင်းပိုင်းကနေပတ်သက်လို့တော့သူက dispute ဆိုတဲ့အသုံးအနှုန်းကိုသူဆွေးနွေးသွားတယ်ဟုတ်လား။မြန်မာဘက်ကပြောတယ်ဂမ်ဘီယာနဲ့မြန်မာကြားထဲမှာအငင်းပွားမှုရှိဘူး။ဆိုဂမ်ဘီယာကနေရှင်းသွားတယ်အငင်းပွားမှုတွေရှိတယ်။ဒါရှိရင်မှဘယ်နည်းတွေကဘယ်လိုပြောတင်ပြသွားလဲ။ဆိုတော့မြန်မာနိုင်ငံဘက်က keeping silent ပေါ့ဘာမှမတုံ့ပြန်အောင်မတုံ့ပြန်တာကဟလာအငင်းပွားမှုရင်းမဆိုင်ရင်တော့ဖြစ်တယ်ဒါကြောင့်အငင်းပွားမှုကတကယ်ကိုရှိတယ်ဒါကြောင့်ဒီ genocide commission ရဲ့ပုံမှန်ကူရတရားရုံးမှာရှင်းပြမှလာပြီနောက်ဆုံးချက်ကတော့ provision နဲ့ measure ကိုအဲ့ဒါတော့ဟလာယာယီဟိုတားမိတော်မူပေါ့ဗျအဲ့ဒါထိုးတဲ့နေဆိုတော့ကတော့တစ်ဖက်ကဟို မြန်မာဘက်ကရှောက်လဲသွားတဲ့မျိုးသမီးရှင်တွေကိုဝေဖန်တဲ့တဲ့အခြေခံနဲ့ပြောသွားတာပါ။အခုမှဆွေးကြပါလို့မြန်မာဘက်ကရှင်းနေပြောသွားတယ်ဟဲ့။ဟာလားခုမှနိုင်ငံအကူအညီရနေပြီ။တို့လက်ခံနေပြီ။ဟာလားဗင်္ဂလားဒေ့ရဲ့အစိုးရကတော့မှသူအောင်ဆောင်နေနေပြီ။အိန္ဒိယအစိုးရလည်းအားပေးကူညီတယ်။အဲကုလသမဂ္ဂဟိုဟာတွေကလည်းအေဂျင်စီတွေလည်းပူးပေါင်းဆောင်နေပြီလို့ပြောသွားတယ်။သို့တော်လည်းမှန်နေ MOU ရှိတယ်။ဒါအဲ့ MOU ကဒုတိယဘာမရှိဘူး။ဒါတကူမှဒုတိယဘာမရှိဘူး။ MOU ကအခြေခံပြီးတော့မှဟိုဗင်္ဂလားဒေ့ရှ်ဆိုင်ရောက်တဲ့ရေညာကြီးတန်တယ်လောက်လုပ်ပြီးတဲ့အခြေအနေကိုမရှိဘူး။ကြောင်းမြန်နေဖြစ်နေတယ်။အဲ့ဒါဆိုရေညာကြီးနေခဲ့တဲ့နေရာတွေကိုဘူဒိုတစားနဲ့တိုက်ကြည့်လိုက်တယ်။စစ်စီကံကြီးကြီးချောက်ကြည့်လိုက်တယ်။ဟိုလုံညုံကြီးကဘာမှဆင်းလို့ပြီးနိုင်ဘူး။ရေညာကြီးကမပြန်ရေးကြဘူး။လုံညုံကြီးချင်းဆိုရင်ဒီလိုဆက်မြင်ပက်တူလည်းပြောင်းဖြစ်နေတယ်။အဲ့တော့တကယ်တည်းကျတော့ဒီအဓိကအမှတ်ပြင်ပေးရမှာနိုင်ငံသားဖြစ်ခွင့်အဲ့တော့ပြန်လာပါလို့ပြောနေလက်ခံတယ်လို့ပြောနေနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးဘာမှလုပ်ပြတာမရှိဘူးဆိုတော့ဟိုအဓိကတွေ့ရလို့ရှိရင်တော့ဖြစ်နေအဲ့တော့ရိုဟင်ဂျာတွေပြန်လာပြီးတော့မှသူ့ဒေသကိုပြန်နေနိုင်လို့ရအောင်လို့ဥပဒေပေါင်းနေတယ်ဘာမှဖန်တီးပြတာမရှိဘူးဆိုတော့အစားအသောက်တော့ရှိနေဟာနေရှင်ပြီးတာရှိနေတယ်သို့တော့ဥပဒေရလုံလုံချုံပြန်နေလို့ရအောင်ပြင်ဆင်မှုကဘာမှမရှိသေးဘူးအချက်လျာတိကျတွေ့နိုင်မှာမရှိသေးဘူးဒါကြောင့်ချင်းနေဝင်ကြတယ်ဟာနောက်ထပ်အလားတူထပ်မှန်ပြီးတော့လူမျိုးလုံးတစ်ပြောင်းဖြစ်မှဆိုရင်နေရတဲ့အတွက်ဒါ provisional measures ပေါ့ ICDS တကြီးရဲ့ပုံမှန်လေးချက်တင်နေတယ်ထုတ်ပေးပါဆိုရင်ဟာထပ်ပြောရသဘောပါတယ
်ဟုတ်ကဲ့ပါဦးအောင်ထစ်စစ်ဆိုတော့ဟိုမြန်မာနိုင်ငံဘက်ကတော့နောက်ထပ်ဒီ45မိနစ်လောက်ပေါ့လေကြောက်ကြမှာဗမာဘက်ကဆပြီးတော့သူတို့တင်ပြချက်ကိုပေးရမှာပါဆိုတော့စောစောကဦးအောင်ထူပြောထားတဲ့ထဲထဲမှာဒီဂမ်ဘီယာဘက်ကဒီနေ့အချက်9ချက်နဲ့ထောက်ပြထားတယ်အဲ့ထဲမှာလည်းသူတို့ပြောထားတာမှာအဲ6ချက်လုံးကိုမြန်မာဘက်ကထိထိငင်းလဲမငင်းဘူးတစ်ချက်ပဲဒီဟိုအဲတဆိုးရကစုံစမ်းမှုထိထိရောက်ရောက်မလုပ်ဘူးဆိုတဲ့အချက်ကိုပဲဒေါန်ဆန်းစုကြည်ပြောတယ်ဒါပေမဲ့အဲ့ဒါကိုလည်းသူတို့ဘက်ကထိထိရောက်ရောက်မထေပါနိုင်ဘူးဆိုတဲ့အချက်ကိုအရှင်းနေမစ္စတာရိုက်ကလာကပြောသွားပါတယ်ဆိုတော့ဒီကနေ့မြန်မာဘက်ကပြန်ပြီးတော့ရှောင်လဲချက်ပေးလို့ရှိရင်ဒီအချက်တွေကိုသူတို့ဘယ်လိုမျိုးအဲထေပါနိုင်အောင်လို့တင်ပြလို့ရမယ်လို့ရောဥအောင်သူအနေနဲ့အထင်လဲချက
်အေးအဲ့ဒါတော့ပြရချက်တွေပဲ။ဒါကြောင့်လဲဆိုတော့ဒီကမ်ဘီယာဘက်ကဒီကနေ့ရှင်းသွားတဲ့အထက်မှာအဓိကသူပြောသွားတာကဒီ genocide convention ပုံမှန်တင့်မှာအဓိကသူပြောတာကဒီစာကျိုးဝင်နိုင်ငံက genocide ကိုဟုတ်လား genocide convention ကိုဟို genocide ကိုမကျူးလွန်အောင်သာမကနော်ဟိုကျူးလွန်တဲ့သူပြစ်ဒဏ်ပေးရမယ်။ပြီးရင်မကျူးလွန်အောင်ဒီလိုကျူးလွန်မှုတွေမရှိအောင်ကြိုတင်ကာဝေးတားဆီးရမယ်။ဒါပုံမှန်ကျမလို့ဆိုထားတယ်။သို့တော်လည်းမြန်မာစုအပ်ဘက်ကနေပြီးတော့ကျူတင်ကာဝယ်တားဆီးတယ်ဆိုတဲ့အချက်ကိုလုံးဝမပြောနိုင်ဘူး။ဟို genocide ဆိုတဲ့ဟာကတော့မှ sorry ကျွန်တော်ရိုဟင်ဂျာဆိုတဲ့စကားလုံးတော့မသိလို့မတော့ဘူး။အစိုးရကကြောရိုဟင်ဂျာတွေ genocide မခံစားရအောင်ဘယ်လိုကာဝယ်တားဆီးသွားမယ်ဆိုတဲ့အစီအစဉ်စုအပ်ဘက်ကလုံးဝမရှိဘူး။သူပြောထားတဲ့ပုံကဟိုမြန်မာစုအပ်ဘက်ကစူးစမ်းပန်းစားခုခံထုတ်ချင်မှာတော့ဟိုကျဖြစ်မှာပါသူတို့ကျွန်တော်ဒီလောက်တော့ပြောရတော့ကျွန်တော်ကြက်သွားတယ်သူကျွန်တော်ကပြည့်ရှင်းရှင်းလေးပဲတော့ချက်ကကျွန်တော်ပြင်းမှုကျူးလွန်နေလို့ပြစ်ပြရမယ်ဒါက genocide convention ကို article 2ခုကို reservation လုပ်သွားလို့ညာလည်းပဲတနည်း article 7ကနေ5အထိကအဲ့ဒါပြင်းရှင်းလင်းပေါ်နေတဲ့ချက်ချက်ပြင်းမှုကျူးလွန်သူကိုအပြစ်ပေးရဆိုတာလည်းပဲရှေ့သက်ဆိုင်တရားစီရင်တော့ဟိုတောင်းတင်းချရပြီးတော့ဆက်လာကြအောင်ပြန်လုပ်တယ်ဆိုတော့ not the reliable information လေးအခုလောက်တည်းမဟုတ်ဘူးနောက်တစ်ခါကဥမာ article 500ဆရာပုံမှန်နဲ့မှပုံမှန်နဲ့တုံးမှပြောင်းထားတဲ့ genocide ရဲ့အင်္ဂါရပ်တွေကိုကျူးလွန်နေသူအပြစ်ပေးနိုင်ဖို့အတွက်ကိုဥရီပြန်လာတယ်။ဒါကတော့မြန်မာဘက်ကဥရီပြန်ထားလဲမရှိဘူး။ဒီ genocide convention လိုက်လာတယ်။အဲ့ဒါဆိုတော့ဟိုဒီအပိုင်းမှာတော့ခုခံထူကြည်ရတာအဲဒီချိန်နိုင်မလားလို့ကျွန်တော်လည်းစဉ်းစားတယ်။
ဟုတ်ကဲ့ပါရှင်ဒါကတော့ဥပဒေပညာရှင်ဦးအောင်ထူးဖြစ်ပါတယ်ရှင်VOE မြန်မာပိုင်းကနေပြီးတော့ကြာတာ brain ညနေခင်းအစီအစဉ်တွေကိုအတန်လွှင့်နေတာဖြစ်ပါတယ်အခုထုတ်လွှင့်ချက်တွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လဲ radio တိုက်ရိုက်ထုတ်လွှင့်နေတာနဲ့တပြေးညီပဲဖတ်ယူနားဆင်နိုင်ပါတယ်ရှင် ရခိုင်ပြည်နယ်တွင်ဒီရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဟန်တားဖို့အတွက်မြန်မာနိုင်ငံအနေနဲ့ပြတ်ကွက်တယ်လို့ ICJ တရားရုံးမှမြန်မာနိုင်ငံအမှုရင်ဆိုင်နေရချိန်မှာပဲရခိုင်ပြည်နယ်ကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကမိသားစုဝင်12ဦးပါတဲ့အိမ်နောက်စုနှစ်စုဒီဇင်ဘာလ17ရက်နေ့ကကိုယ်သဘောနဲ့ကိုယ်မြန်မာနိုင်ငံဘက်ကိုပြန်လာကြပါတယ်ဘလို့အကြောင်းတွေကြောင့်ပြန်လာကြတယ်လဲဆိုတာကိုတော့ VOA သတင်းတောက်မတ်ဆူဆူကစုံစမ်းတင်ပြထားပါရှင်
2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်တစ်ဖက်နိုင်ငံနဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတယ်လို့နိုင်ငံတကာကပြောဆိုနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုနေရာရင်းပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့လက်တွဲပြီးမြန်မာအစိုးရကြိုးပမ်းနေတာဖြစ်ပါတယ်။အဲ့ဒီလိုဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်နှစ်ဖက်အစိုးရတာဝန်ရှိသူတွေရဲ့လှုံ့ဆော်မှုတွေကအောင်မြင်မှုမရနိုင်သေးပေမဲ့ကိုယ်တဘောနဲ့ကိုယ်သားပြောင်းဝင်လာကြသူတွေကတော့400ကျော်နေပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကအိမ်အောင်စုနှစ်စုဟာမြန်မာနိုင်ငံထဲကိုကိုယ်တော်နဲ့ကိုမနေ့ကပြန်လည်ဝင်ရောက်လာတယ်လို့တောင်မြိုလဝဲပြန်လည်လက်ခံရေးစခန်းကလာဝကဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ
်အိမ်အောင်စုနှစ်စုဝင်နေမှာစုစုပေါင်းကကြား9ယောက်မ6ယောက်အပေါင်း17ယောက်ဝင်ပါတယ်ခင်ဗျာမနေ့တဲခွဲဝင်နေဝင်ပြီးတော့မှပါလာစလုပ်ငန်းကိုကျွန်တော်တန်းထုတ်တယ်ခင်ဗျာတနားကြီးခွဲလောက်ပြီးသွားတာပေါ့ပြီးတော့မှလာဖို့ကောင်သွားပို့နေတယ်ခွာ
ဒါအပြင်ပြန်လည်ဝင်ရောက်လာသူတွေကိုလှဖို့ကောင်ချာစကန်ကနေတဆင်သူတို့နေထိုင်ခဲ့တဲ့ငခုရကြီးရွာကိုအဲ့ဒီနေ့မှပဲပြန်ပို့ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရအကြားအပြန်အလှန်စီရင်ပို့ဆောင်တာတွေရှိနေပေမဲ့နှစ်ဖက်အစိုးရပူးတဲ့အစီအစဉ်အရပြန်ဝင်လာတဲ့ဒုက္ခသည်ကတော့အခုထိမရှိသေးပါဘူး။မနေ့ကပြန်လည်ဝင်ရောက်လာသူတွေကအမျိုးသမီးတဦးကတော့အစိုးရချင်းသဘောတူညီထားတဲ့အစီအစဉ်နဲ့လာရင်အချိန်ကျညာမှာဆိုတာကြောင့်သူတို့သဘောနဲ့သူတို့ပြန်လာခဲ့တာလို့စကားပြန်ကနေတဆင့်အခုလိုပြောပါတယ်
ဆိုရတဲ့ chance နော်လာခဲ့တယ်ရနာပေါ်တက်ရှိနေတာဒါရရ
အားနိုင်ငံသဘောတူစာချုပ်နဲ့လာရင်အချိန်ကျနေမှာဆိုလို့အခုလိုကိုယ်သဘောနဲ့ကိုယ်ပဲကျမတို့ပြန်လာတာပါဟိုမှာကစားတောက်နေထိုင်ရေးရောတခြားအချက်တွေလည်းရှိနေတာကြောင့်ဒီကိုပဲပြန်လာကြတာပါဟိုဘက်ကိုရောက်သွားတာကြတော့ဒီကိုပြန်လာတဲ့အချိန်ပြစီနေတာတွေရှိပါတယ်ဒါတွေကိုပြုပြင်ပေးဖို့အစိုးရကိုတောင်းဆိုချင်ပါတယ
်ပြန်ဝင်လာသူတွေကိုမြန်မာအစိုးရဘက်ကလက်ခံတဲ့နေရာမှာအရင်ကအမှန်တကယ်နေထိုင်ခဲ့ဘူးသူဟုတ်မဟုတ်စစ်စစ်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြည်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်နဲ့လက်ခံပေးနေတာပါအခုပြန်လည်ရောက်ရှိလာသူတွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့နဲ့ရိုဟင်ဂျာအစွန်းရောက်အဖွဲ့အာဆာရိုဂျာပြည်ပခဖြစ်နေချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကဖြစ်ပြီးတပ်ဖက်နိုင်ငံကဒုက္ခသည်စခန်းမှာနှစ်နှစ်လောက်နေခဲ့ပြီးအဆင်မပြေတာတွေများလာလို့ကိုယ်နေရက်ကိုပြန်လာခဲ့တယ်လို့မနေ့ကပြန်ဝင်လာတဲ့ထဲကမျိုးသမီးတဦးကစကားပြန်ကနေတဆင့်အခုလိုပြောပါတယ်
ဒီကခုရကြီးရောင်း2019စက်တင်ဘာလောက်ကကျမတို့ထွက်သွားကြတာပါဟိုဘက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကျမတို့မိသားစုတွေနေကြပါတယ်။ဟိုမှာကစားနပ်ရိက္ခာတွေထောက်ပံ့ပေးမဲ့လုံလောက်မှုမရှိခဲ့ပါဘူး။ကိုယ့်နေရက်ကိုပြန်လာခြင်းနဲ့ဒါကြောင့်မို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကသူတွေရောအစိုးရရောမသိအောင်ကျမတို့ကိုယ်သဘောနဲ့ကိုယ်ပြန်လာကြတာပါ။ရေလန်းကနေပြန်လာတာနှစ်ရက်တော့ကြာပါတယ
်။ရခိုင်ပြည်နယ်အတွင်းလူမျိုးတုံးတက်ဖြတ်မှုကိုဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ကို ICJ နိုင်ငံတကာတရားရုံးမှမြန်မာနိုင်ငံရင်ဆိုင်ဖြေရှင်းနေရချိန်မှာပဲရခိုင်ပြည်နယ်တဲကိုလုံခြုံရေးနဲ့ဘဝရည်တည်နိုင်မှုအတွက်ကိုယ်တော်ဘောနဲ့ကိုပြောင်းဝင်လာသူတွေလည်းရှိနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်မှုအတွက်ကိုတော့အာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေသလို UNDP, UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်နေပါတယ်။မနေ့က ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမြန်မာနိုင်ငံအနေနဲ့နေရဲဆုံးခွာသူတွေကိုမိမိသဘောဆန္ဒအလျောက်လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြားသဘောတူညီချက်မူပေါင်းတွင်မှဆောင်ရွက်သွားရန်ခရီးကဝတ်ပြုထားတယ်လို့ဆိုခဲ့ပြီးအဲ့ဒီလိုလက်တွေ့လုပ်ငန်းစဉ်တွေဆောင်ရွက်ပေးနေချိန်မှာလူမျိုးပြုံးသီးစေရေးလုပ်ရက်တွေဆက်လက်ဖြစ်ပေါ်နိုင်မှာမလားလို့မေးခွန်းထုတ်ခဲ့ပါတယ်
ဒါကတော့ VOA မြန်မာပိုင်းသတင်းတောက်မတ်ဆွဆူရန်ကုန်ကနေသတင်းပို့တာဖြစ်ပါတယ်ရှင်။ဒီမြန်မာနိုင်ငံရင်ဆိုင်ရတဲ့အမှုနဲ့နေရတဲ့အမှုနဲ့ပတ်သက်ပြီးတော့ဒီဂမ်ဘီယာတရားရေးဝန်ကြီးဘာပြောသလဲဆိုတာကိုလည်းမကြခင်အချိန်ပိုင်းတွင်မှပဲကြားရအောင်မှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းကကြာတာရေဒီညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် line 219 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတော့ဝါရှင်တန်မြို့တော်ကနေပြီးတော့ည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့ဒီတရုတ်အစိုးရရဲ့တရုတ်မြန်မာဘက်ဆောင်ဖူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမှာဘာသာရေးပါဝင်လာတဲ့ဆိုတဲ့အကြောင်းဦးအောင်ခင်တုံသက်ချက်နဲ့မြန်မာတိုင်းရင်းသားဒေသစုံကသတင်းတွေကိုကြားမှာဖြစ်ပါတယ်ရှင်။အခုတော့ဒီ ICJ တရားရုံးမှာမြန်မာနိုင်ငံကိုဂမ်ဘီယာကတရားဆွဲထားတာနဲ့ပတ်သက်တဲ့သတင်းကိုပြောပြပါဦးမယ်။ဒီမြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့တပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တဲ့ဆိုတာခိုင်မာတဲ့အထောက်အထားတွေနဲ့ပြသနိုင်ခဲ့တဲ့အတွက်ဒီကြားဖြတ်စီမံဆောင်ရွက်ချက်တွေ ICJ နိုင်ငံကတရားရုံးကချမှတ်မယ်လို့ယုံကြည်တဲ့အကြောင်းဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာတန်ဘာဒိုကဒီနေ့ကြားနာပွဲပြီးမှပဲပြောသွားပါတယ်ဒီအကြောင်းကိုတော့ကိုသိန်းထိုက်ဦးကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
ဟုတ်ကဲ့မဆုမြတ်မုံခင်ဗျာဂမ်ဘီယာနိုင်ငံရဲ့ဒီကနေ့ ICJ နိုင်ငံကတရားရုံးခြေပါချက်တွေထဲမှာအဓိကအားဖြင့်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်ရပ်တွေဟာလူမျိုးတုံးတပ်ဖြတ်မှုကြံရွယ်ချက်မရှိဘူးဆိုပြီးတော့လူမျိုးတုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်းမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ကြေညာချက်တွေကိုပြန်လည်ခြေပါသွားခဲ့တာပါဒုတိယတစ်ချက်ကတော့ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအရေးမှာ ICJ မှာတင်ပြနိုင်ခွင့်မရှိဘူးဆိုပြီးတော့ဒီလိုအပ်ချက်တွေဒီဒါတွေပတ်သက်လို့မြန်မာနိုင်ငံဘက်ကတင်ပြတာကိုလည်းထပ်မံခြေပါသွားခဲ့ပါတယ်နောက်ဆုံးကတော့ကြားပြရေးယူလွှတ်ဆောင်ချက်တွေလိုအပ်တဲ့အကြောင်းဒီထပ်မံခြေပါချက်တွေပါဝင်ပါတယ်ဂမ်ဘီယာတရားရေးဝန်ကြီးအဘူဘကာတန်ဘတ်ဒိုကသူတို့ဘက်ကယုံကြည်မှုအပြည့်ရှိတဲ့အကြောင်းဒီကနေ့ကြားနာပွဲပြီးဇင်းတော်တွေကိုသူကအခုလိုပြောသွားခဲ့တာ
ပါ Well that's for another day but for now we're here to make sure that the court orders
ဒါကတော့နောက်ထပ်တရားအတွက်ပါပဲဒါပေမဲ့မြန်မာဘက်ကနေအကြမ်းဖက်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေရေရှည်မှာဆက်ပြီးပေါ်ပေါက်လာမဲ့လောရက်တွေရပ်ဆိုင်ဖို့နဲ့တပ်တွေအထောက်အထားတွေကိုမဖြောက်ဖျက်ဖို့တရားအောင်တရားရုံးကအမိန့်ချမှတ်ရေးအတွက်ကျွန်တော်တို့ဒီမှာရှိနေတာပ
ါ။ PR တရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါ။မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေမနေ့ကတင်ပြသွားတဲ့အထက်မှာမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းအကြမ်းဖက်တမားနောက်ရက်သားခွဲခြားမှုမရှိဘဲနဲ့စစ်တပ်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားလုံခြုံသုံးပြီးတော့ကင်တွယ်ခဲ့တာတွေကိုမြန်မာနိုင်ငံကိုယ်တိုင်ကယတိပြမြန်မာနိုင်ငံကိုယ်စားလှယ်ကိုယ်တိုင်ကယတိပြညင်းခဲ့တာမရှိဘူးဆိုပြီးတော့ဂမ်ဘီယာဘက်ကထောက်ပြပါတယ်။နောက်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြသလိုရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံတာအမုန်းတရားကြီးထွားအောင်လုပ်ဆော်တာလူမျိုးဆိုင်ရာအကြမ်းဖက်တာတွေနောက်သူတို့ရဲ့ကျေးရွာတွေကိုမိရှုပ်ပြီးတော့လူမှုနေမှုဘဝတွေကိုပျက်စီးအောင်ဖျက်ဆီးတာတွေဒါတွေကိုဂမ်ဘီယာဘက်ကအဓိကထောက်ပြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ပြောတာကနှစ်နိုင်ငံကြားသဘောတူညီချက်နဲ့ဒုက္ခတွေပြန်လည်လက်ခံရေးကိစ္စတွေကိုလွတ်ဆောင်နေတဲ့အချိန်မှာဘယ်လိုလုပ်ပြီးတော့လူမျိုးတုံးတပ်ဖြတ်ဖို့မြန်မာနိုင်ငံဘက်ကရည်ရွယ်ချက်ရှိမလဲဆိုပြီးတော့မေးခွန်းထုတ်သွားတာပါဒါပေမဲ့ဂမ်ဘီယာဘက်ကတော့ဒီဒုက္ခတွေပြန်လည်လက်ခံရေးအခြေအနေကလုံးဝမအောင်မြင်မှုဆိုတာကိုအဓိကထောက်ပြသွားပါတယ်အထူးသဖြင့်မြန်မာတပ်မတော်ရဲ့နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေလုပ်တဲ့ဒီသဘုံတွေကိုနေနေနဲ့ဆိုပြီးတော့ကလေးငယ်တွေအမျိုးသမီးတွေကိုတတ်ဖြတ်ပြီးတော့ရေထဲတစ်ချတာမျိုးရဲဆက်ဆက်အဲ့ဒါမှကျင့်တာမျိုးတွေလုပ်ခွင့်မရှိဘူးဆိုပြီးတော့လေဂမ်ဘီယာတရားရေးဝန်ကြီးကပြောသွားခဲ့တာပါ။နောက်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုပါဘူး။ဒီလိုအတိအမှန်မပြုတဲ့ကိစ္စကိုလည်းအဓိကလူခွင့်ချိုးဖောက်မှုတစ်ခုအဖြစ်ဂမ်ဘီယာတရားရေးဝန်ကြီးကထောက်ပြပါတယ်။နောက်ပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်လာမယ်ဆိုလို့ရှိရင်လည်းလုံခြုံမှုရှိတယ်လို့မခံစားရတဲ့အကြောင်းနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ခွင့်မရှိတဲ့ကိစ္စတွေကိုအဓိကထောက်ပြပါတယ်။ဒီနေ့ကြားနာပွဲပြီးသတင်းတော်တွေကိုပြောတဲ့နေရာမှာတော့သူကအခုလိုထပ်ပြောပါတယ်။
Well if we weren't confident we wouldn't have come here we have everything
ကျွန်တော်တို့ဘက်ကယုံကြည်မှုမရှိဘူးဆိုရင်ဒီနေရာကိုကျွန်တော်တို့မလာပါဘူးဒီတရားရုံးမှာအမှန်တရားအတွက်တရားမျှတမှုအတွက်မပြောင်းလဲပဲလုံနိုင်စွမ်းနေရှိတယ်ဆိုတာကိုယုံကြည်မှုအပြည့်ရှိပါတယ
်ကမ္ဘာတရားရုံးဝန်ကြီးကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုအဓိကပြောပါတယ်ဒီ မြန်မာနိုင်ငံဘက်ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့ကိစ္စတွေကသူတို့တက်တက်ဆွဆွဲတာမဟုတ်ဘူးဆိုပြီးတော့လည်းအဓိကထောက်ပြသွားတာပါဒီသတင်းတော်တွေကိုပြောတဲ့အခါမှာသူကအခုလိုထပ်ပြီးတော့ပြောတော့ပါသေးတယ
် Well we have said and we have maintained today that there was genocide there was genocidal intent and this is not just
ဒီနေ့ကျွန်တော်တို့ဆက်ပြီးထောက်ပြနေတာကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာနဲ့လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပါဒါကကျွန်တော်တို့တွေပြောနေတာမဟုတ်ပါဘူးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တီးခြားလွတ်လပ်တဲ့အခြေကြဖြစ်နေတဲ့အချက်အလက်ရှာဖွေရေးအဖွဲ့တွေကိုယ်တိုင်ကလူမျိုးတုံးတပ်ဖြတ်ခဲ့တယ်ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာကိုပြောနေတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကြံပေးကိုယ်တိုင်ကလည်းအလားတူကောက်ချက်ချပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုယ်တိုင်လည်းဒီလိုအလားတူကောက်ချက်ချခဲ့တာပါဒီတော့ကျွန်တော်တို့ပြောနိုင်သလောက်လူမျိုးတုံးတပ်ဖြတ်မှုနဲ့တပ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်ဆိုတော့ခိုင်မာတဲ့မငင်းနိုင်တဲ့အထောက်အထားတွေတွေ့နေရပါတယ်ဆိုတာပ
ါဒါတော့ဂမ်ဘီယာတရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါဒီလူမျိုးတုံးတပ်ဖြတ်မှုတွေအခြေအနေတွေကိုဆက်ပြီးတော့လှုံ့ဆော်စေနဲ့အခြေအနေကိုပိုဆိုးသွားစေနဲ့ဒေသကိုတားမြစ်ဖို့အတွက်ဂျားပြစီမံဆောင်ရွက်ချက်တွေ provisional measure ဆိုခေါ်တဲ့ဒီအစည်းအဝေးဒီရုံးတရားရုံးက ICJ နိုင်ငံတကာတရားရုံးကချမှတ်ပဲဆိုပြီးတော့ဂမ်ဘီယာကိုယ်စားလှယ်တွေကတော်တော်လေးယုံကြည်မှုရှိနေတဲ့ပုံတွေ့ရပါတယ်ဒီအစည်းအဝေးတွေကဘယ်လောက်အထိထိရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်လို့တော့နိုင်ငံတကာမှာအငြင်းပွားမှုတွေရှိပါတယ်ကော့ဆိုဗိုကိစ္စမှာဆိုလို့ရှိရင်ဒီသတင်းပတ်အနေနဲ့အတွင်းမှာချမှတ်ခဲ့ပြီးမြန်မာနိုင်ငံအတွင်းမှာတော့ဘယ်နှဘက်အတွင်းမှာချမှတ်ဆိုတာမတည်သေးပါဘူး။ဥပမာအပြင်1962ခုနှစ်ကကျွန်တော်တို့ဒီထိုင်းနဲ့ကမ်ဘောဒီးယားနယ်မြေအငင်းပွားတဲ့ပရဝီဟဘုရားကျောင်းဟိန္ဒူဘုရားကျောင်းကိစ္စမှာဆိုလို့ရှိရင်ဒီ ICJ ကနေပြီးတော့ဒီလိုပဲဂျာပြစီမံချက်တွေနဲ့တားမြစ်ခဲ့ဘူးတာတွေရှိပါလေ။ဥပမာပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုဒီနိုင်ငံကနျူကလ িয়ার အစီအစဉ်ကနေပြီးတော့နှုတ်ထွက်သွားတဲ့အချိန်မှာလည်းအီရန်ဘက်ကရှောင်လဲချက်အရအမေရိကန်ပြည်ထောင်စုကိုအကန့်အသတ်နဲ့ယာယီဒီလိုဂျာပြအစီအစဉ်တွေချမှတ်ခဲ့တာတွေရှိပါလေ။ဒီတော့လည်းအခုမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်ကြားမယ်ဆိုတာကိုလူတွေကစိတ်ဝင်စားနေကြပါတယ်အခုကျွန်တော်တို့အတန်လွတ်နေပြီးတော့နောက်ပိုင်းမိနစ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကမြန်မာနိုင်ငံကိုယ်စားလှယ်ဘက်ကခြေပါမဲ့အကြောင်းအရာတွေကိုထားပြီးတော့တိုက်ရိုက်ထုတ်လွှင့်တော့မှာဖြစ်ပါတယ်အဲတော့မြန်မာနိုင်ငံဘက်ကဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုရည်ရွယ်ချက်မရှိဘူးလူမျိုးတုံးတပ်ဖြတ်မှုမလုပ်ခဲ့ဘူးဆိုတော့ခြေပါချက်တွေဘယ်လိုထပ်ပြီးတော့အထောက်အထားတွေနဲ့ပြပြမယ်ဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်မဆင်ပြမှုခင်ဗျာ
ဟုတ်ကဲ့ပါရှင်ဒါတော့ဂမ်ဘီယာတရားရေးဝန်ကြီးရဲ့ပြောကြားချက်နဲ့ဒီ ICJ တရားရုံးမှာတရားစီရင်ခဲ့မှုရဲ့အကြောင်းတွေကိုကိုသိန်းထိုင်ဦးကအပြည့်အစုံတင်ပြသွားတာဖြစ်ပါတယ်ရှင်ခုလိုမျိုးဒီ ICJ နိုင်ငံကတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ TV Radio ထုတ်လွှင့်ချက်တွေနောက် Internet Online ကနေပြီးတော့ထုတ်လွှင့်ချက်တွေကို Bangladesh နိုင်ငံမှာရှိတဲ့ Rohingya စခန်းတွေကRohingya ဒုက္ခသည်တွေကလည်းစူဝေးနားထောင်နေကြပါတယ်ဒုက္ခသည်စခန်းတွေကဒီ Rohingya ဒုက္ခသည်လူငယ်အာဇတ်ကိုဒေါခင်ဆိုးဝင်းကမေးမြန်းထားပါတယ်နားဆင်ကြည့်ပါအောင်ရှင်
ကျွန်တော်တို့ကဒီမှာဟိုကျွန်တော်တို့ဒီမှာတော့ကွဲတဲ့စကဲမှာအရင်တုန်းကဟို internet line တွေပိတ်ကြတာ3လလောက်ရှိသေးပါပြီ။နောက်ပြီးတော့ ICJ ရဲ့ဟိုဂမ်ဘီယာရဲ့ပြည်ဆွေးမှုနဲ့ဆရာဆွေးမှုနဲ့အတူတူဒီမှာဘင်္ဂလားဒေ့ရှ်တော့ကွဲတဲ့စကဲမှာ internet line တွေပွင့်ပေးတာကိုစပြင်ရလို့ကျွန်တော်တို့ကအရင်ကိုဟိုဝမ်းတမ်းနေပါတယ်။နောက်ပြီးတော့ကျွန်တော်တို့ကဒီမှာတော့ကွဲတဲ့စကဲတဲမှာကျွန်တော်တို့မှာဟိုရှိနေတဲ့ mobile phone တွေ mobile phone တွေမှာဟို live တွေကိုဟို ICJ မှာ ICJ မှာသူဟိုပြင်ထားတဲ့ live တွေကိုကျွန်တော်တို့ဒီမှာတော့ကွဲတဲ့စကဲမှာလူများရေစူးပြီးတော့ဟိုဟိုကြည့်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီ ICJ မှာပြောဆိုနေတာတွေကဟိုအင်္ဂလိပ်လိုပြောဆိုနေရဆိုတော့ဒီ Rohingya ဘာသာစကားနဲ့ဟိုဘာသာပြန်ပေးတဲ့လူတွေရောရှိပါလား
ဟိုအင်္ဂလိပ်စကားဖတ်တဲ့ဟိုလူတွေကဒီမှာလူတွေစူးပြီးတော့ဟိုအင်္ဂလိပ်စကားဖတ်တဲ့လူတွေကဟုတ်ကဲ့ဘဝဝင်ကိုရင်ပြီးတော့ဘာသာပြန်သိပါတယ
်အဲ့တော့ဒီဟိုဒုက္ခတဲ့စခန်းနေမှာအခုရှိနေတဲ့ဒီရိုဟင်ဂျာတွေအနေနဲ့ပေါ့နော်သူတို့ခံစားခဲ့ရတဲ့ဟိုဒီဒုက္ခတွေဟိုပြဿနာတွေနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာတရားရုံးတစ်ခုမှာဟိုအမှုတွေတင်ပြီးတော့ပေါ့နော်ဟိုကြားနာစစ်ဆေးနေတယ်ဆိုတာနဲ့ပတ်သက်ပြီးသိရတဲ့အခါမှာသူတို့ဘယ်လိုခံစားကြလဲရှင
်ဟုတ်အဲ့ဒါကိုပြောပြရရင်ကျွန်တော်တို့ကဒီမှာဟိုအာ ICJ မှာပထမနေ့ဂမ်ဘီယာကဟိုပြောဆိုတဲ့ဟိုဟိုရှုံးရဟိုရှုပ်တင်ချတဲ့ကိုဒီမှာရိုဟန်ဂျာတွေကတင်းအော်စားရလို့အရင်ကိုဝမ်းတမ်းမိပါတယ်နောက်ပြီးတော့သူတို့ဟိုခံစားခေရတဲ့ဟိုအဖေတွေကိုအမဟိုတင်ကြတာကိုဒီမှာလူတွေကသိပြီးတော့အရင်ကိုဝမ်းတမ်းမိပါတယ်နောက်ပြီးတော့ဟိုဒုတိယနေ့ဟိုအောင်ဆန်းစုကြည်ကဟိုအောင်ဆန်းစုကြည်ရဲ့ဟိုရှင်းနေကဟိုရခိုင်ပြည်နယ်မှာရိုဟန်ဂျာတွေပေါ်ဂျူနီဆိုင်ဖြစ်တာကိုမမှန်ဘူးလို့ ရင်းစုခဲ့တာကိုလူများတွေကဒီမှာပြင်းပြင်းရလို့အရင်ကဒီလိုအားနေနေပါလေပြီးတော့ဒီမှာလူတွေကဒီလိုကြီးကြီးလေးဆိုတော့အောင်ဆန်းစုကြည်ကဟိုကဘာကူညုံမှာတွားပြီးတော့ကဘာလေတော့လူတွေစနေတော့လို့ဒီမှာလူတွေကပြောနေတာကိုကျွန်တော်တို့ကြားရပါတယ်
ဒါရောဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်လူငယ်အားဆက်ကိုဒေါခင်ဆိုဝင်းဆက်သွယ်မေးမြန်းတာဖြစ်ပါရဲ့ရှင်။အခုလိုမျိုးအထူးအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာမို့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမ်းမာရေးနဲ့ဥအောင်ခင်ရဲ့သုံးသက်ချက်အစီအစဉ်တွေကိုထုတ်လွှင့်မပေးနိုင်တော့တာကိုတော့တောင်းပန်ပါရစေရှင်။ဆရာရှင်များရှင်။ဒီခိုက်ကြီးမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့ရပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်0923923999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကျူးကျူပါရယ်ရှင်။စနေနေ့ကဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ပြောပြရစီရှင်။VOA မြန်မာပိုင်းကကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10:00နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်အစီအစဉ်တစ်ခုကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့သတင်းတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလှအစီအစဉ်ကိုနှာစင်နိုင်ပါပြီရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝါမြို့နယ်မှာခီးတဲ့ဆက်လီတစင်နနကြီးထိမှန်လို့ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးပြီးတန်ရာအများပြားရရှိခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ကဒေသခံလူထုတွေနေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တချီလေးမြို့နယ်အတွင်းနိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထောက်ခံပွဲမှာ SNLD ပါတီရဲ့ဆန္ဒမပါဘဲပါတီဆိုင်ဖို့အသုံးပြုမှုအပေါ်ပါတီကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းမြင့်တောင်ပိုင်းပလက်ဝမြို့ကနေတောင်ပြိုကြီးရွာအကြားကလတန်မြစ်ကြောင်းအတိုင်းပြေးဆွဲနေတဲ့ခရီးတဲ့တင်ဆက်လီတစည်းဟာလက်နဲ့ကြီးကြီးထိမှန်လာကြောင်းအသက်နှစ်နှစ်အရွယ်ကလေးနဲ့အမျိုးသမီးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီစင်မာလတ်ဆယ်ရက်နေ့ကခီးတဲ့အယောက်20လိုက်ပါလာတဲ့အဲဒီဆက်လီဟာနှုံဘူးကျေးရွာနာအယောက်မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့လေပေါ်ကြားရောက်ပောက်ကွဲခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရရှိသူတွေရှိတယ်လို့လေပေါ်ပါတဲ့မျက်မြင်တဦးကပြောပါတယ်အဲ့ဒီလက်နက်ကြီးပောက်ကွဲမှုကြောင့်ဒဏ်ရာရရှိတဲ့သူတွေဟာဘလက်ဝပြည်သူဆေးရုံမှာဆေးကုသမှုခံယူနေကြရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကလည်းဘလက်ဝမြို့ကလတန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ခမရ26တပ်ရင်းဌာနချုပ်နဲ့နှုံဘူးရွာငယ်အခြေစိုက်ပြူဟာကုန်းတစ်ခုကိုရခိုင်တပ်မတော် AA ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးဘလက်ဝမြို့ပေါ်မှာလည်းလုံခြုံရေးတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေမကြာခဏဖြစ်နေလို့ဒေသခံလူထုဟာတိုက်ပွဲကြီးဖြစ်မှာကိုစိုးရိမ်စိတ်နဲ့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ်။ကြောင်မဲမြို့နယ်ကွန်ကော်ကြီးရွာအုပ်စုအုံဦးကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားလို့ဒီဇင်ဘာ10ရက်နေ့ညကရွာသား40ကျော်ဟာရက်ွက်ရှိမှရှိတဲ့သမယုံကျောင်းဆိုင်မှာရောက်ရှိခိုးလုံနေကြပါတယ်။ အစိုးရစစ်တပ်နဲ့တီအန်အယ်လီတို့အကြားတိုက်ပွဲတွေဖြစ်ကြောင်းဒီလက်နက်ကင်တပ်နှစ်ဖွဲ့ဟာလူဝင်ဘာလကတည်းကပြစ်ခတ်တိုက်ခတ်နေကြကြောင်းစစ်ဆောင်ရွာသားတွေကိုကူညီပေးနေတဲ့ကြောင်မဲစီတာခန်ကပြောပါတယ်လက်နက်ကြီးတန်းပုံနံတို့ကြောင့်နေရာကနေဆုံးခွာလာတဲ့ရွာသားတွေဟာလက်ရှိမှာနေထိုင်စားဖို့အတွက်တမကစောင်းတွင်းကာလလည်းဖြစ်တာကြောင့်အိယာထိုင်ခင်းတဲ့အနွေးထွေတွေလိုအပ်နေတယ်လို့
ကနေ့ထိနေရမပြောင်းနိုင်ကြသေးပါဘူးမြန်မာတပ်မတော်နဲ့ကရင်နယ်ချောင်းဆောင်BGF တပ်ဖွဲ့ဝင်တို့ထိုင်းမြန်မာနယ်စပ်ဖျားတုံးစုမြို့နယ်ဂျပန်ရေတွင်းရွာမှာတပတ်ခန့်အကြာဝင်ရောက်ထိန်းချုပ်ထားစဉ်အတွင်းရွာသားတွေထွက်ပြေးနေစဉ်နေအိမ်တွေဖောက်ထွင်းခိုးယူခံရတဲ့အတွက်တံပိုးငွေကြပ်သိန်း900ကျော်ဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့ရမီယပါရီကပြောပါတယ် ဂျပန်ရေတွင်းရွာရှိမော်ဒကာမော်ဒဆိုင်ကယ်ပြင်ဆိုင်ဒီဇိုင်းကဆက်စပ်ပစ္စည်းတွေစုပေါင်းငွေတွေလက်ကင်ဖုံးရုပ်မြင်သံကြားတီဗီစလောင်းအချုပ်ဆက်မိဖုန်ချောင်းတို့ပစ္စည်းတွေနဲ့အိမ်မွေးတိရစ္ဆာန်တွေပါဝင်တယ်လို့မျက်မြင်ရဖအဖွဲ့ဝင်တဦးကဆိုပါတယ်လက်ရှိမှာဂျပန်ရေတွင်းရွာနဲ့ကိုက်300ခန့်အကွာဟင်းတာတိုင်ကိတ်မှာမြန်မာစစ်တပ်ကဆက်လက်အခြေပြုထားပါတယ်မှုန်ပစ်စစ်
ပြည်ပြည်နယ်ဖာမျိုးနယ်ခြေရွာတို့မှာရေမဲလာတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆက်တွဲပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်ရေးအတွက်ဒေသခံတွေစုပေါင်းပြီးတော့ကော်မတီတရားကိုဖွဲ့စည်းထားပါတယ်။ညာငလေးဖိလိုက်မြေစေယုံကြောင်းမွေးသွေးလောင်စာနဲ့လေပတ်နေတဲ့နောက်ပိုင်းရေမဲလာတဲ့အတွက်စေယုံလေပတ်တဲ့ကိစ္စနဲ့ပတ်သက်ပြီးရတန်းပေးဖို့အဆိုပါကော်မတီကလည်းဦးဆောင်လှုပ်ဆောင်သွားဖို
ရခိုင်ပြည်နယ်စစ်တွင်မြို့မှာဒီဇင်ဘာလ၈ရက်ညနေပိုင်းမှာရဲတပ်ဖွဲ့ကလူစီကားရနေရာတွေအပါအဝင်မြို့ဝင်မြို့ထွက်နဲ့မြို့လယ်လမ်းမတွေမှာကားတွေကိုရပ်တန့်စစ်ဆေးနေတယ်လို့တချို့အယက်သားတွေလည်းရှာဖွေစစ်ဆေးမှုတွေပြုလုပ်နေပါတယ်။အဲ့ဒီလိုစစ်ဆေးနေတာကတော့ကားတိတ်တွင်နဲ့မြို့ဝင်မြို့ထွက်လမ်းတွေအပါအဝင်ကနလမ်းနဲ့မြို့လယ်ကအမှတ်၁ရဲစခန်းရှိတွင်မှာဖြစ်ပြီးကားန Mutra, Lanima Lully Shibi, a Kuka, Mutrine, Lucy Gaya, Nia Rimava Lula, the Atre, Mukandri, Nine, Soy Nia Lule, Piovare.
အခုတည်င်းဝရီကိုဆက်လက်တင်ဆက်ပြီးတော့မှာပါမြန်မာနိုင်ငံဟာလူမျိုးတုံးသက်ဖြတ်မှုဆွဲချက်နဲ့နယ်သာလန်နိုင်ငံတဟိမ်မြို့မှာရှိတဲ့
အကြောင်းစုံကိုနမ်ခွန်ကနေစူးစီးတင်ဆက်ထားပါတယ်။ဒီဇင်ဘာလ10ရက်နေ့တချိလိမြို့နယ်မှာကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုထောက်ခံတဲ့အခမ်းအနားမှာပွဲကျင်းပသူတွေအနေနဲ့ရှမ်းတိုင်းနာမြဒီမိုကရေစီအဖွဲ့ချုပ်သဘောထားမှာပါပဲ။ပါတီနာမည်ပါတဲ့စိုင်းပုဂ္ဂိုလ်အသုံးပြုခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံပွဲကျင်းပသူ
General Party when Mahokde Lugo, General Party Signbo, General Party Namego, Kankan Biroma, Aletonza Lokare Kisa Piete, Diboma, Tessine Lu, Lok Sandare, Lupoko, Puesine, General Party Go, Ati Len, Taumamu Luate, Luate Nitati, Matauma Musulosian Oda, Name Aletonza Mune, General Porto Biroma, Yu Sanga, Babu General, Sizena Baleme.
အဲ့ဒီအတွက်ဒီဇင်ဘာလ11ရက်မွန်လွဲတနိုင်ကျော်အချိန်မှာတော့ဒါချင်းလေးမြို့နယ်ထောက်ခံပွဲကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမြင့်အောင်နဲ့အလုံးမှုဆောင်ဒေါက်တာမြင့်ဆွေအတွင်းရေးမှုရှိနေဦးမျိုးမင်းတို့၃ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကဒါချင်းလေးမြို့နယ်အစံလေးရုံးကိုသွားပြီးတောင်းပန်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှင်းနေဦးမျိုးမင်းကအခုလိုပြောပါတယ်
ဒီကနေ့ကျွန်တော်ကပါရခါတယ်တော့ဒီရှမ်းတိုင်းကညဒီဘုရားကတက်လာတယ်အလုံးစင်းပြီးအောင်ပေါ့နော်ဘယ်လိုလဲတသမမလေးဖြစ်အောင်ဆိုကျွန်တော်ကအဲ့လိုပုံကြားလေးနေလေးလောက်တာပေါ့ကျွန်တော်ကလည်းသူကြီးလာတယ်ရှမ်းတိုင်းကညဒီဘုရားကတက်ကြုံတယ်ရှမ်းတိုင်းမှာများအဖွဲ့ဆိုပြီးအခုကြီးလာတယ်ဟိုအဲ့ကမှတော့ကြာလိုက်တဲ့အချိန်မှာကျတော့ပထမကြိုင်ကသူမဖတ်မိဘူးအချိန်မှာဆိုတော့ဒီတိုင်းလေ ဟုတ်ကြောင်းဆိုင်းဘုတ်ကိစ္စကိုပဲရှုတ်ချတာဖြစ်ကြောင်းတချီလိမ့်မြို့နယ်ရဲ့အက်စ်အန်အယ်ဒီပါတီမြို့နယ်ဥက္ကဋ္ဌဆိုင်းနုံတွေးကအခုလိုပြောပါရယ်။အဲ့ဒီဆိုင်းဘုတ်ကိစ္စလေးပဲဆိုတော့ကျွန်တော်ကဖုန်ချတာ။ဒီထောက်ခံပွဲတော့ဘာမှမဆိုင်ပါဘူး။
တချီလိမ့်မြို့မှာနေသူဒီဇင်ဘာလ10ရက်နေ့ကချမ်းပီနယ်မြို့တော်တောင်ကြီးမှာလဲ ICJ ရောက်ဒေါ်အောင်ဆန်းစုကြည်ကိုဝန်ရံဖို့အတွက်လူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်။ဆက်ပြီးတော့လာမယ့်2024အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်။ပေါင်းစည်းပီးသားတိုင်းသားနိုင်ငံရေးပါတီ၅ခုကနေရွေးကောက်ပွဲမတိုင်ခင်တိုင်းသားပါတီညီလာခံကျင်းပနိုင်ဖို့တွဲဆုံဆွေးနွေးခဲ့ကြပါတယ်။
Kiyin Myoda Democratic Party KNDP, Kayapine Democratic Party KSDP, Chin Myoda Democracy Apwejaw CNLD ne Mwon Yin Nyu Ye Party MUP sa de Taina 5 party khan saung dwe ha December 9 ya ne ga ne 9 ya ne thi Yangon myo ga Summit Park View Hotel ma 3 ya cha swin nei khe cha de niya ma khain khain ma ma song myat chat dwe chat mat tha ra ma shi bi me 2020 ywe kaw pwe ma tai ngin ma Taina party mya nyila gan de khu chin ma nai phu swin nei phit de lo le Kachin Pi ne Pidu party KSPP Okkatha Dr. Tu Ja ga akhu lo be pyo ba de
အပြင်ပြည်ကကြာကြာပြည်ကအိုင်ဒီယာအချင်းလောက်ကတော့ပါပဲအချင်းချင်းနားလည်သဘောပေါက်တယ်ကြာစီတွေနဲ့ကောင်းလို့လို့ရတယ်ဒီတိုင်းသားပါတီမြလာစားပြီးပြပညာရေးကိုလည်းဒါအပေါ်ရတော့ရှိနေခဲ့ကြတယ်ပြည်နယ်အခြေစိုက်တိုင်းရင်းသားပါတီတွေနေနဲ့ကြာနဲ့တိုင်းရင်းသားပါတီတွေနဲ့တစီတလုံးကြီးဖြစ်အောင်စုဖွဲ့ချိတ်ဆက်မှုရှိဖို့လိုရဲဆိုရဲအမြင်တော်ရားတွေတူကြတယ်
ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်စီအန်အေဒီလက်ချတွင်မှုစလိုင်းပီပီ
ကျွန်တော်ပါတီအနေနဲ့ဒီ၅ပါတီနဲ့ဥပပေါင်းစုဆုံးဖြတ်ချက်ကိုဆုံးပေးရပါမှာမရှိဘူးဆိုတာကိုခံစားရမှာတကယ်လို့ရတယ်ရှိတယ်လက်ရှိမှာနိုင်ငံရေးပါတီ96ချောက်ပါတီရှိတဲ့အထက်မှာတိုင်းရင်းသားပါတီ၅၂ပါတီရှိနေပြီးအများအားဖြင့်မှာတော့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်UNA နဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MBF တပ်ပေါင်းစုတွေမှာပါဝင်ခဲ့တဲ့ပါတီတွေဖြစ်တဲ့အတွက်တခုတည်းသောတပ်ပေါင်းစုဖြစ်တည်ဆောက်နိုင်ဖို့ကအချက်ယူရအောင်မယ်လို့လည်းတိုင်းရင်းသားအရေးစောက်ကြည့်လေ့လာသူများကသုံးသပ်ကြပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင် ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်နုံဘူးကျေးရွာအနီးမှာခရီးတက်တင်ဆက်လီတစီလက်နက်ကြီးကြီးထိမှန်နာကြောင့်ကလေးငယ်နဲ့အမျိုးသမီးနှစ်ဦးတေဆုံးပြီးလေးဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကွန်းကော်ကျေးရွာအုပ်စုဦးမွေးကျေးရွာဘက်မှပြစ်ခတ်တိုက်ခိုက်မှုတွေမကြာမကြာဖြစ်နေလို့ဒေသခံလူထုဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။
ကတော့ရှင်တွေခုနားဆင်ကြကြတာကတော့ BNI ဝိုင်းတော့သားတွေကနေအတွက်ရှင်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
ဒါကတော့တိုင်းရင်သတင်းလှအစီအစဉ်ဖြစ်ပါရဲ့ရှင်။VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေပြင်အပတ်စဉ်အစီအစဉ်တွေကို Burmese.voanews.com မှာအတန်ရောစာသားနဲ့မှာဖော်ပြပေးပါရယ်။နေ့စဉ် YouTube website တွေပေါ်မှာအချိန်မြွေးကြည့်ရှုနိုင်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android စနစ် 3 phone တွေရော iOS စနစ် 3 phone တွေအတွက်ပါ VOA Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။သတင်းရှင်များရှင်ဒီကနေ့ကြာသာရင်းနှီးညပြည့်အတွက်ထူးခြားတဲ့သတင်းကိုအနည်းချုပ်ပြီးတော့ပြန်လည်ပြောပြပါအောင်မယ်။ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်ဒီကနေ့ကတော့နှစ်ဖက်လုံးတကြောပြန်လျှောက်လဲချက်ပေးကြရတဲ့အနေဖြစ်ပါတယ်။မနေ့ဆိုပိုင်းတုန်းကတော့ဂမ်ဘီယာနိုင်ငံကလျှောက်ထားတင်ပြပြီးသွားပါပြီ။ဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကတင်ပြလျှောက်ထားသွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကဒီမြန်မာနိုင်ငံရဲ့လျှောက်လဲချက်တွေကိုပြန်လည်ခြေပါခဲ့ကြတယ်လို့ရွေး
ဒီအမှုကိုစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်နဲ့ဒီအရေးပေါ်ဆောင်ရွက်ချက်တွေမချမှတ်သင့်ဘူးဆိုတဲ့အချက်၃ချက်ကိုဂမ်ဘီယာနိုင်ငံဘက်ကအဓိကပြောသွားတာပါမြန်မာနိုင်ငံဘက်ကဒီမနေ့ကရှောက်ထားချက်ကိုပြန်လည်ကိုးကားပြီးတော့ရိုဟင်ဂျာတွေပေါ်လူမျိုးပေါင်းတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့တယ်ဆိုတာကိုမြန်မာဘက်ကမချေပါနိုင်ခဲ့ဘူးလို့ဒီဂမ်ဘီယာဘက်ကဥပ
ဒီကနေ့၆ထားတင်ပြသွားပါရတယ်။တခါဒီအဲ့လိုမျိုးကမ္ဘာဘက်ကနေပြီးတော့ဒီပေါ်ရိုက်ကလာပါဝင်ပေါ့လေဥပဒေပညာရှင်၃ယောက်ကအချက်လက်တွေနဲ့ပြန်လည်တင်ပြလျှောက်ထားတာပါ။ အဲ့မှာဒီICJမှာအခုအမှုကိစ္စအစီရင်ပိုင်ခွင့်ရှိသလားဆိုပြီးတော့မနေ့ကမြန်မာဘက်ကမေးခွန်းထုတ်သွားတဲ့အချက်ကိုတော့ပမောက်ခပြဲဒါဂျွန်ကပြန်လည်ခြေပါတင်ပြပါရတယ်။တခါပမောက်ခရှေ့နေကြီးဖိလစ်ဆန်ကလည်ဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်နိုင်ခြေရှိတယ်ဆိုတာတော့တရားစွဲလို့ရတယ်ဆိုတဲ့အချက်ကိုထပ်ပြီးတော့ရှောက်သွားပါရတယ်။မြန်မာနိုင်ငံဘက်ကတော့မြန်မာစံတော်ချိန်ည7:00န ော့နောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လင်းဦးကတလဲကြီးညာပေးပါအောင်ပဲရှင
်။ရင်းညာကိုလူမျိုးလုံးတက်ဖြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မြန်မာနိုင်ငံပေါ်တရားဆွဆူထားတဲ့ ICJ နိုင်ငံကတရားရုံးမှာဒီနေ့နောက်ဆုံးနေ့ဖြစ်နေနှစ်ဖက်ပြန်လည်လျှောက်လှဲချက်တွေတင်သွင်းကြပါတယ်။ ICJ မှာတရားလိုလို့တရားဆွဆူခဲ့တဲ့ခံပြနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရင်းညာရေးပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းရှောက်ထားခဲ့ကြတာပါ။ခုခံချိပါမဲ့မြန်မာဘက်က90ဘက်ကိုဦးဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြည်အနေနဲ့မနေ့ကတော့ရှောင်းလိုက်ချက်ပြေးရမှာရွေးချယ်ရေးပေါ်ကျူးလွန်နေတာတွေကိုငင်းဆန်ခဲ့ရမျိုးမရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်။ရွေးချယ်ရေးပေါ်လူမျိုးလုံးတစ်ဖက်ဖို့ရည်ရွယ်ချက်ရှိခဲ့ကြောင်းနဲ့ဒီအခြေအနေတွေကိုဟန်တားနိုင်မှုအရေးပေါ်စီမံနေလိုအပ်တဲ့အကြောင်းလဲပြောဆိုခဲ့ကြတာပါ။ဒီနေ့ချမ်းသာပွဲဒုတိယပိုင်းဖြစ်မကြာခင်မှာပဲမြန်မာနိုင်ငံဘက်ကရှောင်းလဲရမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရချုပ်ပေါင်းမှုဆွဆွဲချက်တွေဟာလူမျိုးလုံးတစ်ဖက်မှုမရောက်တဲ့အကြောင်းမနေ့ကပဲ ICJ မှာရှောင်းလဲချက်ပြေးခဲ့တဲ့နိုင်ငံတော်တပ်ပြင်ရဲ့ပုဂ္ဂိုလ်တော်ဆက်စုကြီးနဲ့အကျိုးဆောင်ရှင်တွေကဆွဆွဲချက်တွေကိုတုံ့ပြန်ခြေပါကြရမှာပါ။ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုရောက်နေတဲ့နိုင်ငံတော်တပ်ပြင်ရဲ့ပုဂ္ဂိုလ်တော်ဆက်စုကြီးဟာမနက်ဖြန်တောက်ချနေမှာတော့နယ်သာလန်ပါလီမန်ကိုထွက်ရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့တော်ဆက်စုကြီးဟာနယ်သာလန်အောက်လွတ်တော်နိုင်ငံခြားရေးကော်မတီနဲ့တကပိတ်တွေ့ဆုံတဲ့အချိန်မှာတော့ ICJ မှာတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ကမ္ဘာနိုင်ငံကတရားလိုဖြစ်တဲ့ ICJ မှာတရားစွဲဆိုထားတဲ့ပုံမှာတော့နယ်သာလန်နိုင်ငံကလည်းထောက်ခံမှုပေးထားပါတယ်။ American Thamma Donald Trump or Yuma Sajetu, all of TIA Comtima, Guchima, Tinjanibi, Southern Tigne, Mequest, Sumpiali, Melule, Muleyavare.
The engine of Gokong, Liu, Tina Pigarabashi, Tignia, Season Tolu, Yuma, Makwan, Yu, Pibiro, Engineer, Voiders on Yak Chibarishi. VOA Mamanga told him Benny that season you dread, we better jump business with you, Burmese@voanews.congo. Email people nine low, VOA Mamaya, Facebook, Samya Namale, Machaji Dan Haimare, VOA Gunas in a dread to Jesus de Marashi, Dodas in Alo, Kujama, Sixanavazi, Jamasumia Momashi.
This program has come to you from the Voice of America, Washington.